American ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာ7ရက်အကြမ်းဖက်တိုက်ခိုက်ခံရမှုမှာသေဆုံးခဲ့ရသူ3000လောက်အတွက် American ပြည်သူတွေနဲ့အတူသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒန်တို့လည်းဂရဝပြုခဲ့ကြပါတယ်။စက်တင်ဘာ7ရက်မှာသေဆုံးသွားခဲ့သူတွေကိုဂုံပြုကြောင်းနဲ့ခြေကွဲဝမ်းနည်းရပါကြောင်းသမ္မတထရမ့်ကပြောပါတယ်။နိုင်ငံတစ်လောက9/11မိသားစုဝင်တွေအတွက်အစားထိုးမရတဲ့ဆုံးရှုံးမှုကြုံရတဲ့နေရာကိုသမ္မတကရုံနဲ့အတူလာရောက်ဂရဝပြုရင်အမေရိကန်နိုင်ငံသားအားလုံးကိုကရုဏာနဲ့စောင့်ရှောက်ဖို့ကတိပေးတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာတောက်ကြံတဲ့အစောပိုင်းကပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဖီးလ်နားမှာခီးတဲ့40အသက်ဆုံးခဲ့တဲ့လင်ခီးစင်မှ63အတိုက်ခိုက်ခံခဲ့ရတဲ့နေရာမှာပြုတ်လုတဲ့အောက်မေ့ပွဲအခမ်းအနားကိုတက်ရောက်မင်းကွန်းပြောခဲ့တာပါ။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့နယူးယောက်မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပြီးတောက်ကြံတဲ့ညနေပိုင်းမှာရှန့်စ်ဖီးလ်ကိုသွားရောက်မှာဖြစ်ပါတယ်။9/11အောက်မေ့ပွဲနေ့မှာမဲဆွယ်မှုတွေကိုရန်နာထားပြီးအသက်ပေးသွားသူတွေကိုဂုံပြုမှာဖြစ်ကြောင်းလဲဂျိုးဘိုင်ဒန်ကပြောပါတယ်။ဒုသမ္မတမိုက်ပင်ဆာလည်းနယူးယောက်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။လွန်ခဲ့တဲ့19နှစ်စက်တင်ဘာ7ရက်တုန်းကအယ်ကိုင်ဒါအစွန်းရောက်ဖွဲ့ကခီးတဲ့တင်လေယာဉ်တွေကိုပြန်မေးဆွဲတိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်သမိုင်းမှာအသေးပြောက်အများဆုံးဖြစ်တဲ့လူပေါင်း3000လောက်သေဆုံးခဲ့ရတာဖြစ်ပါတယ်။